Republican Party ကသမ္မတကိုယ်စားလှယ်လောင်း Ted Cruz နဲ့ Democratic Party ကကိုယ်စားလှယ်လောင်း Bernie Sanders တို့နှစ်ဦးဟာသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေရဲ့သူတို့ပါတီအသီးသီးမှာရှေ့ကနေဦးဆောင်နေသူတွေကို Wisconsin ပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့ပါတီတွင်းပနာမရွေးချယ်မှုတွေမှာအနိုင်ရပြီးအခြေအနေတွေကိုပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ Wisconsin ပြည်နယ်မှာပြုလုပ်တဲ့ပါတီတွင်းရွေးချယ်မှုအတွက်မဲယုံတွေကိုအင်္ဂါနေ့နောက်ပိုင်းမှာပိတ်တော့မှဖြစ်ပြီးနောက်ဆုံးကြောက်ယူခဲ့တဲ့စစ်တမ်းတွေရ Cruz ကပါတီတွင်းရှေ့ကပြင်းနေတဲ့ Donald Trump ကိုဦးဆောင်နေတယ်လို့ဖော်ပြထားပြီးဒီပြည်နယ်ရဲ့ပါတီတွင်းရွေးချယ်မှုဟာအနိုင်ရသူကကိုယ်စားလှယ်အားလုံးကိုရရှိမှာဖြစ်ပါတယ်။ဂရိဇာတထွေးကြီး Donald Trump သမ္မတကိုယ်စားလှယ်လောင်းဖြစ်လာရေးတားဆီးလိုကြတဲ့Republican တွေအတွက်ဒီရွေးချယ်ပွဲဟာအရေးပါတဲ့စမ်းသပ်မှုလည်းဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာဇူလိုင်လအတွင်းကျင်းပဖို့ရှိတဲ့ပါတီညီလာခံမတန်ခင်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်1,239ဦးမရနိုင်အောင် Trump ရဲ့ campaign အရှင်ရော့တော့အောင်လှုပ်ဆောင်နိုင်ရေးအတွက်ဟာ Wisconsin ပြည်နယ်ဟာအကောင်းဆုံးအခွင့်အရေးဖြစ်ပါတယ်။ Wisconsin ပြည်နယ်မှာနောက်ဆုံးကြောက်ယူခဲ့တဲ့စစ်တမ်းအရ Trump ရဲ့ပြိုင်ဘက်တက်ခရုစ်ကအသာစီးရနေကြောင်းဖော်ပြထားပြီးတခြားပြိုင်ဘက်တဦးဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့နောက်မှာအပြတ်အသတ်ပြတ်ကျနေတယ်လို့ဆိုပါတယ်။ Wisconsin ပြည်နယ်ဟာ Democratic Party အတွက်လည်းဆန်းသတ်မှုတစ်ခုဖြစ်နေပါတယ်။နောက်ဆုံးပြုလုပ်ခဲ့တဲ့ Democratic Party တွင်ရွေးချယ်မှု6ခုမှာ Vermont ပြည်နယ်အထက်လွှတ်တော်အမ Bernie Sanders က5ခုကိုအနိုင်ရခဲ့တဲ့အတွက်လက်ရှိမှာအချိန်ကောင်းရနေသူလည်းဖြစ်ပါတယ်။ဒါပေမဲ့အနိုင်ရရှိထားတဲ့ကိုယ်စားလှယ်အရေးအတွက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကဦးဆောင်နေပါတယ်။ Wisconsin ပြည်နယ်မှာ Bernie Sanders အနိုင်ရခဲ့မယ်ဆိုရင်တောင်သူ့အတွက်တိတ်တိတ်သာတဲ့အနိုင်ရရှိမှုမျိုးဖြစ်မှာမဟုတ်ပါဘူး။ဒီမိုကရက်ပါတီဟာရီပပ်လီကန်လိုမဟုတ်ဘဲရှင်ပြိုင်သူတွေအကြအနိုင်ရတဲ့မဲအရေးအတွက်ပေါ်မူတည်ပြီးကိုယ်စားလှယ်တွေကိုခွဲယူကြရတာကြောင့်ဖြစ်ပါတယ်။